ကမ္ဘာ့ဘဏ်အုပ်စုအဖွဲ့ဝင် IFC အနေနဲ့မြန်မာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ယင်းနှိမ့်နှံမှုတွေကိုလာမယ့်3နှစ်တွင်အမေရိကန်ဒေါ်လာ1ဘီလီယံအထိတိုးမြင့်သွားမယ်လို့ပြောလိုက်ပါတယ်။မြန်မာအစိုးရကပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေပေမဲ့အောက်ခြေလူထုရဲ့စီးပွားရေးအခွင့်အလမ်းနှဲပါနေသေးတဲ့အတွက် IFC ရဲ့ယင်းနှိမ့်နှံကူညီမှုတွေကိုတိုးမြင့်ရတာဖြစ်တဲ့အကြောင်း IFC ကပြောပါတယ်။အပြည်ပြည်ဆိုင်ရာဘန်ဒါရေးကော်ပိုရေးရှင်း IFC ရဲ့မြန်မာစီးပွားရေးယင်းနှိမ့်နှံမှုအကြောင်းကိုတော့ကိုစီသူကပြောပြပေးပါမယ်ရှင်။
IFC လို့ခေါ်တဲ့ BB ဆိုင်ရာဘန်ဒါရေးကော်ပိုရေးရှင်းရဲ့လာမယ့်3နှစ်အတွင်းအမေရိကန်ဒေါ်လာ1ဘီလီယံအထိတိုးမြင့်တဲ့ယင်းနှိမ့်နှံမှုအကူအညီဟာမြန်မာနိုင်ငံရဲ့စီးပွားရေးမှာပုဂ္ဂလိကလုပ်ငန်းကဏ္ဍဖွံ့ဖြိုးတိုးတက်ရေးနဲ့လုပ်ကိုင်ခွင့်လန်းရရှိရေးတွေအတွက်အသေးစားအလတ်စားလုပ်ငန်းတွေမှာအဓိကထားကူညီသွားမှာဖြစ်ပါတယ်။ဒါပေမဲ့လို့စီးပွားရေးနဲ့ယင်းနှိမ့်နှံမှုလုပ်ငန်းတွေလှုပ်ဆောင်မှုအခြေအနေအကောင်းဆုံးနိုင်ငံတွေဆင်းမှာတော့မြန်မာနိုင်ငံအခြေအနေတိုးတက်မှုမရှိတဲ့အကြောင်း IFC ဌာနကိုယ်စားလှယ် Vikrant Kumar ကအခုလိုသုံးသပ်ပါတယ်။
I think we recognize the fact that the ranking for Myanmar has not improved significantly in FY14.
မြန်မာနိုင်ငံရဲ့အဆင့်အခြေအနေတိတိတတ်တာတိုးတက်မှုမရှိဘူးဆိုတဲ့အချက်ကိုကျွန်တော်တို့သိမှတ်ပြပါတယ်။အစိုးရအနေနဲ့ကလည်းပြုပြင်ပြောင်းလဲရေးအတွက်ထူးထူးခြားခြားဆောင်ရွက်နေတယ်လို့ယူဆပါတယ်။ဒါပေမဲ့အဓိကကြတာကပြုပြင်ပြောင်းလဲမှုရဲ့အနှစ်သာရကိုအောက်ခြေလူထုတိတိယောက်ယောက်ခံစားကြပါရဲ့လားဆိုတဲ့အချက်ပါ။ဒါကြောင့်အစိုးရရဲ့ပြုပြင်ပြောင်းလဲရေးထိရောက်မှုရှိအောင်ဘန်ဒါရေးကဏ္ဍမှာ IFC ကအကူအညီပေးဖို့ဖြစ်ပါတယ်။စီးပွားရေးနဲ့ယင်းနှိမ့်နှံမှုဥပဒေရေးဆွဲရမှာအကြံပေးနေတယ်လို့ SME အငွေစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေပြုပြင်ပြောင်းလဲရေးရဲ့အကျိုးခံစားနိုင်ကြအောင်ပံ့ပိုးပေးနေတာဖြစ်ပါတယ်။အစိုးရကလည်းလမ်းကြောင်းမှန်ပေါ်မှာရောက်နေပြီးနောက်နှစ်တွေမှာဒီထက်မကပိုပြီးတိုးတက်လာလိမ့်မယ်လို့မျှော်လင့်မိပါတယ်
။ငွေကြေးအရင်းအနှီးရရှိနိုင်မှုအခွင့်အလမ်းတွေပါတဲ့ဒါစီတွေကိုဖယ်ရှားနိုင်ဖို့ IFC အနေနဲ့ဘူဗန်ပါဝင်ပြည်တွင်းဘဏ်တွေနဲ့လက်တွဲပြီးတော့တေးစားနဲ့လက်စားလုပ်ငန်းတွေကိုငွေကြေးဆိုင်ရာကူညီထောက်ပံ့မှုတွေဆောင်ရွက်နေပါတယ်။ IFC အနေနဲ့မြန်မာပြည်တွင်းကဘဏ်တွေကိုချင်းငွေပံ့ပိုးတဲ့နေရာမှာစံသတ်မှတ်ချက်တီးကြမထားရှိဘဲနဲ့ပြည်ပြင်ပြောင်းလဲရေးထိရောက်အောင်ဝန်ဝန်တွန်းအားပေးတဲ့တာဝန်သိတဲ့လုပ်ငန်းရှင်တွေကိုမိဖက်အဖြစ်လက်တွဲဆောင်ရွက်နေပါတယ်လို့ IFC ရဲ့အာရှနဲ့ Pacific ဒေသဆိုင်ရာညွှန်ကြားမှု Vivek Patat ကပြောပါတယ
်အ
ရေးကြီးဆုံးကတော့ပြည်တွင်းဘဏ်တွေအနေနဲ့ကိုယ့်ရဲ့ကိုယ်ပိုင်ယူဆတဲ့အကျိုးရှိမဲ့လုပ်ငန်းတွေကိုလုပ်ကိုင်နိုင်အောင် IFC ကိုအစိုးပြုကြရတာဖြစ်ပါတယ်။မြန်မာပုဂ္ဂလိကဘဏ်လုပ်ငန်းဟာခရိုနီတွေကြီးဆိုးတာဖြစ်ပေမဲ့ခရိုနီကိုအမျိုးမျိုးအဓိပ္ပာယ်ဖွင့်လို့ရပါတယ်။နိုင်ငံတိုင်းလိုလိုမှာခရိုနီစီးပွားရေးအရင်းအနှီးတွေအသီးသီးရှိကြပါတယ်။အချင်းချင်းပြောရရင်တော့ပြုပြင်ပြောင်းလဲရေးလုပ်ဖို့လူလူလားလားဆန္ဒရှိကြတဲ့ခရိုနီဆိုရင် IFC အနေနဲ့မိဖက်အဖြစ်ပူပေါင်းဆောင်ရွက်သွားမှာပါခရိုနီတွေကပြုပြင်ပြောင်းလဲရေးကိုတကယ်အလေးအနက်ထားကြသလားဆိုတာကိုစမ်းစစ်ပြီးလက်တွဲလုပ်တဲ့နေရာမှာမှန်ကန်တာတွေရှိသလိုအမှားတွေနဲ့လည်းကြုံရတတ်ပါတယ် IFC အနေနဲ့ဒီလိုစွန့်စားတာတွေလည်းရှိပါတယ
်အပြည်ပြည်ဆိုင်ရာဘန်ဒါရေးကော်ပိုရေးရှင်း IFC အနေနဲ့မြန်မာနိုင်ငံရဲ့အသေးစားအလက်စားလုပ်ငန်းဖွံ့ဖြိုးရေးယင်းနှိမ့်နှံမှုအစုစုအတွက်2014နိုဝင်ဘာလအထိအမေရိကန်ဒေါ်လာ62သန်းထောက်ပံ့ကူညီထားတာဖြစ်ပါတယ်။အခု2014ဘဏ္ဍာနှစ်ကုန်ဆုံးမဲ့2015ဇွန်လမှာ IFC ရဲ့မြန်မာနိုင်ငံအပေါ်စုစုပေါင်းယင်းနှိမ့်နှံမှုဟာအမေရိကန်ဒေါ်လာတန်ပေါင်း400ရှိပါတယ်။ဒါကြောင့်လာမယ့်3နှစ် 2018 ခုနှစ်ဘဏ္ဍာနှစ်အတွက်နောက်ထပ်အမေရိကန်ဒေါ်လာတန်ပေါင်း6ဝါထပ်မံပြီးတော့ယင်းနှိမ့်နှံကူညီမဲ့ယင်းနှိမ့်နှံမှုဖြစ်လာမှာပါ။ဒါ့အပြင်မြန်မာနိုင်ငံရဲ့လျှက်စစ်ဓာတ်အားဖြန့်ဖြူးရေးဟာခမန်းကြီးအားဖြင့်အင်တော်စုပေါင်းရဲ့30ရာခိုင်နှုန်းပဲရှိတာကြောင့်နိုင်ငံပိုင်ရန်ကုန်မြို့တော်လျက်စစ်တအားဖြန့်ပြီးအဖွဲ့ကိုအများပိုင်စီးပွားရေးကော်ပိုရေးရှင်းအဖြစ်အသွင်ပြောင်းနိုင်ဖို့ IFC ကတိုက်တွန်းလိုက်ပါတယ်ကော်ပိုရေးရှင်းအဖြစ်ပြောင်းလဲနိုင်ဖို့နဲ့လျက်စစ်မီရရှိရေးအတွက်လိုအပ်တဲ့အကူအညီတွေကိုလည်း IFC အနေနဲ့ထောက်ပံ့ပေးသွားမယ်လို့ပြောပါတယ်ခင်ဗျာ